ခန်းကြီး62အငယ်1မှ17သာရဖျားဝိညာဉ်တော်သည်ငါ့အပေါ်မှာတည်တော်မူ၏အကြောင်းမူကားဆင်းရဲသားတို့အားဝမ်းမြောက်စရာတရင်ကိုကြားပြောစေခြင်းကငါကိုဘိသိက်ပေးတော်မူပြီးနှလုံးချေခွဲသောသူတို့အနာကိုစီးစေခြင်းက၎င်းဖမ်းသွားချုပ်ထားလျက်ရှိသောသူတို့အားလွတ်ချင်းအကြောင်းနှင့်အကျဉ်းခံလျက်ရှိသောသူတို့အားထုံတကားဖွင့်ခြင်းအကြောင်းကိုပြစေခြင်းက၎င်းသာရဖျား၏မင်္ဂလာနှင့်နှင့်ငါတို့ဖျားသခင်အပြစ်ပေးတော်မူရာနေ့ရက်ကာလကိုကြားပြောစေခြင်းက၎င်းစိတ်မသာညှိတွားသောသူတို့အားနှစ်သိမ့်စေခြင်းက၎င်းစိတ်မသာညှိတွားသောဇီးအုံမျိုးသားတို့အဖို့စီရင်၍ပြာအရာ၌ဘောင်းတရဖူဝန်းနေခြင်းအရာ၌ဝမ်းမြောက်ခြင်းစီညှိုးငယ်သောစိတ်တဘောအရာ၌ချီးမွမ်းခြင်းအဝတ်စားကိုသူတို့အားပေးစေခြင်းက၎င်းငါကိုစေလွတ်တော်မူပြီးထိုသူတို့သည်ဖြောက်မှတ်ခြင်းတပိတ်ပင်ဘုံတရီတော်မူသာဝရစိုက်ပြိုးတော်မူသောအပင်ဟု၍သမုတ်ချင်းကိုခံရကြလိမ့်မည်ရှေးပြူပြည့်ရာတို့ကိုပြုပြင်ကြလိမ့်မည်ရှေးကာလ၌တုတ်တင်ပယ်ရှင်းရာတို့ကိုတီဆောက်ကြလိမ့်မည်စိတ်ညံတော်မျိုးရာအစဉ်အဆက်ဆွန့်ပြည့်ရာအရတ်တို့ကိုပြုစုကြလိမ့်မည်တပန်းအမျိုးသားတို့သည်ရက်လျက်တင်တို့တူးစုများကိုထိန်ချောင်းကြလိမ့်မည်။တချွန်းတနိုင်ငံသားတို့သည်တင်တို့အဖို့လဲလို့၍စပြည့်ဥယင်ကိုလည်းပြုစုကြလိမ့်မည်။တင်တို့မူကားသာရဖျား၏ယစ်ပရောဟိတ်ဟု၍၎င်း၊ငါတို့ဖျားသခင်အမှုတော်ထမ်းဟု၍၎င်း၊သမုတ်ချင်းကိုခံရကြလိမ့်မည်။တပန်းမျိုးသားတို့၏စီးစိမ်ကိုစား၍သူတို့၏ဘုံတရေ၌ဝါကျွားဝမ်းမြောက်ကြလိမ့်မည်။တင်တို့အရှက်ခွဲခြင်းအရာ၌နဆသောအကျိုးကိုခံရ၍အတရေပြက်ခြင်းအရာ၌လည်းသူတို့အဖို့ကိုခံစားလျက်ဝမ်းမြောက်ကြလိမ့်မည်သူတို့မြေ၌နဆသောအဖို့ကိုအမွေခံရ၍ထာဝရဝမ်းမြောက်ခြင်းနှင့်ပြည့်စုံကြလိမ့်မည်အကြောင်းမူကားငါထာဝရဖျားသည်တရားသဖြင့်စီရင်ခြင်းကိုနှစ်သက်၏လူယူခြင်းအမှုနှင့်အာရမအမှုကိုမုံ၏တစ္ဆာအတိုင်းသူတို့အားအကျိုးကိုပေးမည်သူတို့နှင့်သာဝရပရိညင်ကိုဖွဲ့မည်သူတို့အမျိုးနွယ်သားစဉ်မြေးဆက်တို့သည်တပန်းမျိုးသားနေရာအရက်ရက်၌ကြိုဆိုးကြလိမ့်မည်သူတို့သည်သာဝရဖျားကောင်းချီးပေးတော်မူသောအမျိုးနွယ်ဖြစ်ကြ၏ဟုသူတို့ကိုမြင်သောသူအပေါင်းတို့သည်ဝန်ခံကြလိမ့်မည်သာဝရဖျားကြောင့်ငါသည်အလွန်ဝမ်းမြောက်၍ငါ၏ဖျားသခင်ကြောင့်ငါဝိညာဉ်သည်ရှင်လန်းမည်အကြောင်းမူကားမင်္ဂလာဆောင်လူလွင်သည်ဘောင်းတရဖူကိုဆောင်းတကဲ့သို့၎င်းမင်္ဂလာဆောင်သူတို့သမီးသည်တစားဆင်တကဲ့သို့၎င်းကဲတင်ချင်းအဝတ်စာနှင့်ငါကိုဝတ်ဆင်စေ၍ဖြောင့်မတ်ခြင်းဝတ်လုံနှင့်ခြုံတော်မူပြီးမြေကြီးသည်အပင်ကိုပောက်စေတကဲ့သို့၎င်းလေယာသည်မိမိ၌စိုက်သောမျိုးစေ့ကိုအညှောက်ထွက်စေတကဲ့သို့၎င်းထိုသူသာဝရဖျားသည်ခတ်သိမ်းသောလူမျိုးရှိမှဖြောက်မှတ်ခြင်းနှင့်ချီးမွမ်းခြင်းကိုပေါ်ထွန်းစေတော်မူလိမ့်မည်